တရုတ်မှာကျင်းပမဲ့2022ခုနှစ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုအမေရိကန်ဘက်ကတန်တမာရေးအရသတိမှောက်ကြောင်းအမေရိကန်အစိုးရကကြေညာပါတယ်။တရုတ်မှာလက်ရှိဖြစ်နေတဲ့ရှင်ကျန်းဒေသတွင်လူမျိုးတုံးတစ်ဖက်မှုနဲ့လူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဆောင်ရသည့်အားကစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဓမ္မမဟုတ်လေတခြားတရားဝင်ကိုးစားပြုမှုဆေးလွတ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရရန်စာကီကတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ်
The athletes on Team USA have our full support. We will be behind them 100% as we cheer them on.
American Agassa ဖွဲ့ကိုအပြည့်အဝအားပေးပံ့ပိုးမယ်အကြောင်း American ပြည်တွင်းကနေပဲ Agassa သမားတွေကိုအပြည့်အဝအားပေးမှာဖြစ်တယ်လို့သမ္မတအင်ဂျီရောပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။တန်တမာရေးသတိမှောက်တဲ့ဆိုရာကတော့ဘေကျင်းအိုလံပစ်ပွဲတော်မှာ American အစိုးရတာဝန်ရှိသူတွေမတက်ရောက်တာသာဖြစ်ပြီး American Agassa သမားတွေကတော့ဝင်ရောက်ရှင်ပြိုင်ခွင့်ရှိပါတယ်။ American ဘက်ကသတင်းမှောက်တာမျိုးတပိတ်ပေါက်တာမျိုးလှုပ်လာရင်တော့တရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်လို့အင်ဂျူရောကြေညာချက်မထွက်ခင်ခင်တနင်္လာနေ့မှာပဲတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဇာလီချန်းကပြောပါတယ်ပေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုတော့ဖေဖော်ဝါရီလ4ရက်နေ့ကနေ20ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ရှင်